ျွန်တော်ကစီးပွားရေးလုပ်ငန်းတွေလူမှုရေးလုပ်ငန်းတွေလုပ်ခဲ့သူဆိုတော့ကျွန်တော်အတွက်နိုင်ငံရေးဆိုတာသိမခဲရင်ပါဘူးဇေကဘာဥခင်ရွှေကြီးရဲ့စကားပါအတန်နှွင့်မီဒီယာတစ်ခုနဲ့တွေ့ဆုံခဲ့မှာပြောသွားတာပါဥခင်ရွှေဟာလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီကနေကွန်ညံကုန်းကော်မူတွန်တေးစတဲ့မြို့နယ်တွေကိုကိုစားပြုပြီးအမျိုးသားလွှတ်တော်မှာဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်တဦးပါဇေကဘာကြီးကဆက်ပြောပါသေးတယ်ကျွန်တော်ကမဲဆန္ဒနယ်တဲကကြေးရွာတွေကိုတိတ်ဆင်းစရာမလိုဘူးနာဂစ်ဖြစ်ပြီးကလေးကအဲ့ဒီဂွင်ထဲစင်းပြီးသိန်းပေါင်း 2,000 ခွဲလောက်သုံးပြီးဖျားတဲ့ကြောင်းဆောက်လမ်းတွေခင်းလှုပ်ထားပြီးသားဒီတော့တခြားလူတွေလိုကျွန်တော်ကတိတ်စည်းယုံနေစရာမလိုဘူးတဲ့ဖျားတဲ့တာကြောင်းဆောက်တာလမ်းခင်းတာကိုနိုင်ငံရေးလိုနားလည်ထားပုံရပါတယ်သိန်းပေါင်း 2,000 ခွဲလောက်သုံးပြီးသားတဲ့တကယ့်ကိုလက်လွတ်စပယ်ပြောတဲ့စကားပါဘာကြောင့်လဲဆိုတော့ကိုစလေလောင်းတူဟာရွေးကောက်ပွဲအသုံးစရိတ်အတွက်ကျပ်သိန်း100ထက်ပိုမသုံးရလို့ရွေးကောက်ပွဲဥပဒေမှာအတိအကျပြဋ္ဌာန်းထားတယ်မဟုတ်လားရွေးကောက်ပွဲဝင်မဲ့သားပြောတယ်ရွေးကောက်ပွဲဥပဒေကိုတခါလောက်တောင်ဖတ်ထားဘူးရဲ့လားလို့မေးရမလို့ဖြစ်နေပါပြီရွေးကောက်ပွဲဥပဒေကိုတောင်တေချာနားမလဲပဲကျွန်တော်အတွက်နိုင်ငံရေးကတိတ်မခဲရင်ပါဘူးဆိုတော့အရကတို့ကြားရကြားရနောက်ဝမှာမတက်တာဆိုသလိုပါပဲဂါရင်လားဆိုတော့မဟုတ်သေးပါဘူးပြောစရာတွေကြံပါသေးတယ်ဇေကဘာကြီးဟာချွေးမဖြစ်သူကိုလည်းအလကားမထားပါဘူးမဲဆွယ်စီယုံရင်မှချွေးမဖြစ်သူမင်းသမီးနန္ဒာလှန်ရဲ့အပေါင်းအသင်းအမှုပညာသမားတချို့ကိုခေါ်သွားပြီးပွဲသွင်းပါသေးတယ်နောက်ထပ်ဘသူကြည့်ကျင်သေးလဲပြောပါနောက်တစ်ခါခေါ်ခဲ့မယ်တဲ့မခက်ပေဘူးလားနိုင်ငံရေးအကြောင်းမပြောမူဝါဒအကြောင်းမရှင်းလင်းပဲမင်းသမီးမင်းသားလူရွှင်တော်တွေနဲ့ပွဲစီအောင်လုပ်နေပြန်နဲ့အင်းမြောက်ပြစံတောင်းဆိုတာဒါမျိုးထင်ပါရဲ့နိုင်ငံရေးဆိုတာတိတ်မခဲရင်ပါဘူးလို့ခက်တီတီဆိုနေတဲ့ဥခင်ရွှေဟာတွားလေသူဗိုလ်ချုပ်ခင်ညွန့်ရဲ့ကောင်းမှုနဲ့နိုင်ငံတော်အဆင့်တထွေးကြီးဖြစ်ခဲ့သူပါအရှင်မွေးနေချင်းကြီးခဲ့သူပါဒါပေမဲ့ဗိုလ်ချုပ်ခင်ညွန့်ရာထူးကဖယ်ရှားခံရပြီးနောက်ပိုင်းဇေကဘာကြီးလဲရှေတန်းမျက်နှာစာကပျောက်နေခဲ့ရသူပါအဲ့ဒီလိုအဖြစ်မျိုးနဲ့ကြုံခဲ့ဘူးတာကိုတန်ဝေကမယူနိုင်ပဲ1990ကျော်ကပုံရိပ်မျိုးပြန်ရဖို့အတွက်နိုင်ငံရေးနယ်ပယ်ကိုရွေးချယ်ခြေချလာဟန်တူပါတယ်လူရပြန်ဝင်ဖို့ပေါ့အဲ့ဒါလို့ဆိုရင်တော့ကြုံလို့ဥပမာလေးတစ်ခုပေးပြရစီအင်းဒီချင်းထိုင်းနိုင်ငံကပြည်ပြေးဖြစ်နေတဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းတက်စင်ကိုဇေကဘာကြီးတီမှာပါတက်စင်ကသူ့အတွေ့အကြုံနဲ့ရှင်ပြီးပြောတဲ့ဒသနာလေးရှိတယ်အောင်မြင်တဲ့စီးပွားရေးသမားတယောက်ဟာနိုင်ငံရေးနဲ့မပတ်သက်တင်ဘူးနိုင်ငံရေးနဲ့ဝေးဝေးနေတာကောင်းတယ်တဲ့ဗျသူ့အတွေ့အကြုံနဲ့ရှင်ပြီးပြောတဲ့စကားပါဒါကြောင့်ဇေကဘာကြီးကိုလည်းသတိပေးပြရစီထိုင်းနေတာအကောင်းသားထသွားမှအကျိုးမှန်သိနေအောင်မယ်ဆိုသလိုပါပဲ